ပြည်ရဲ့နိုဝင်ဘာ3ရက်နေ့ကဂျာဖြတ်ယူကောက်ပွဲတစ်ခုကျင်းပပြီးခဲ့ပါတယ်။တနင်္ဂနွေလုံးမှာမဲဆန္ဒနဲ့စုစုပေါင်း1100ကျော်ရှိတာမို့အခုကျင်းပတဲ့မဲဆန္ဒနဲ့73ခုအတွက်ယူကောက်ပွဲဟာအရေးမပါဘူးလို့ထင်စရာရှိပါတယ်။73နေရာပဲလို့ဆိုပေမဲ့လည်း2015ယူကောက်ပွဲကျင်းပပြီးတာ3နှစ်နောက်တစ်ကြိမ်2020ယူကောက်ပွဲကျင်းပဖို့အချိန်2နှစ်ပဲလိုတော့တဲ့အချိန်ကျင်းပတာဖြစ်လို့မဲဆန္ဒရှင်တိုင်းသားပြည်သူများရဲ့ဆန္ဒသဘောထားနဲ့နိုင်ငံရေးပါတီတွေရဲ့စီယုံရေးအခြေချင်းကိုအထိုက်လျောက်သိနိုင်တဲ့အနေအထားဖြစ်လို့အရေးကြီးတယ်လို့ပြောမယ်ဆိုရင်လည်းပြောလို့ရနိုင်တဲ့ယူကော့ပွဲအသေးစားလေးပါယူကော့ပွဲမှာဘလို့ရလတ်တွေထွက်လာသလဲယူကော့ပွဲရလတ်တွေကနေဘာတွေကောက်ချက်ချနိုင်မလဲ2020ယူကော့ပွဲမှာရောဘာတွေဖြစ်လာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
အခုကျင်းပတဲ့ဂျာဖြတ်ယူကော့ပွဲ73နေရာမှာပြည်သူလွှတ်တော်အတွက်4နေရာအမျိုးသားလွှတ်တော်အတွက်1နေရာတိုင်းနဲ့ပြည်နယ်လွှတ်တော်အတွက်9နေရာတိုင်းနဲ့ပြည်နယ်အဆင့်တိုင်းရင်းသားဝင်ကြီးတနေရာပါဝင်ပါတယ်အဲ့ဒီ73နေရာထဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နေရာပြည်ခိုင်ဖြိုးက3နေရာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ချင်းဒီမိုကရေစီအဖွဲ့ချုပ်ပါတီဒေါက်တာအေးမောင်ရဲ့သားဦးတင်မောင်ဝင်းတို့ကတနေရာစီအနိုင်ရကြပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ရင်ဥဆောင်ကျင်းပပြီးတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတက်နိုင်သမျှဗလိုက်မှုကင်ကင်အမှားရင်းနေနေနဲ့အောင်မြင်အောင်ဆောင်ရွက်ပေးနိုင်တာတွေ့ရပါတယ်။ဒါဟာမင်းဆန္ဒနဲ့နည်းနည်းပဲရှိလို့ပိုင်ပိုင်နိုင်နိုင်ကင်တွဲနိုင်တာဖြစ်တယ်လို့တကယ်ကိုလည်းရွေးကောက်ပွဲအောင်မြင်အောင်ကြိုးစားအားထုတ်ခဲ့တာကိုတွေ့မြင်နိုင်ပါတယ်။ဒုတိယတစ်ခုကတော့ဝင်ရောက်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတွေရဲ့အပိုင်းမှာမင်းဆန္ဒနဲ့ထောင်ကျော်တဲ့တကယ်ရွေးကောက်ပွဲကြီးလိုချင်းချင်းတဲတဲမီးကုံရန်ကုံတိုက်ဆိုင်ကြတာမျိုးမဟုတ်ပေမဲ့ထိုက်တဲ့စူးစမ်းအားထုတ်မှုမျိုးနဲ့ဝင်ရောက်ရှင်ပြိုင်တာတွေ့ရပါတယ်။2015ခုနှစ်တုန်းကအခုကျင်းပတဲ့73နေရာမှာလုံးဝအနိုင်မရခဲ့တဲ့ပြည်ခိုင်ဖြိုးပါတီကိုယ်တိုင်တက်တက်ကြွကြွမဲဆွေဝင်ရောက်ရှင်ပြိုင်တာတွေ့ရတယ်လို့ရှုံးမယ်မှန်းသိပေမဲ့မြင်းကြံမျိုးနဲ့မှအင်အားရှိသလောက်စူးစမ်းမဲဆွေစီရင်ခဲ့တဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီလူမျိုးကိုလည်းအတိအမှန်ပြုကြရပါလိမ့်မယ်။ဒါဟာဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းတဲ့နိုင်ငံတကာနိုင်ငံအတွက်ဒီမိုကရေစီအလေးချင်းရအောင်ပြုမူကြတာမို့အစဉ်လာကောင်းလို့ဆိုနိုင်ပါတယ်။ဒါပေမဲ့လည်းပြည်သူတွေမဲလာပြီးတဲ့ပြည်မြအရေးအတွက်ကတော့2015ရွေးကောက်ပွဲကာလရုံးကထက်အများကြီးလျော့နေတာကိုတော့သတိပြုမိနိုင်ပါတယ်။ဒါကလည်းအကြောင်းရှိပါတယ်။လက်ရှိကြားဖြတ်ရွေးကောက်ပွဲဟာမဲဆန္ဒနဲ့နည်းနည်းလေးလှုပ်တာမို့ဘယ်လိုပဲမဲပေးပေးတိုင်းပြည်အတွက်အပြောင်းအလဲဖြစ်မှာမဟုတ်ဘူးလို့ယူဆကြတာကြောင့်လည်းဖြစ်နိုင်ပါတယ
်။နောက်တစ်ချက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရအမတ်ဆိုတာဟာလွှတ်တော်ထဲမှာဥပဒေပြည်ရေးလောက်ကိုပဲလှုပ်တာမို့ကိုယ်စိတ်ချက်အမတ်တယောက်ယောက်ကိုမဲပေးလိုက်သည့်တိုင်အဲ့ဒီလူရွေးကောက်တင်မြောက်ခံရရသည့်တိုင်လွှတ်တော်ထဲသွားပြီးဥပဒေပြည်ရေးပဲလုံးမှာမို့တကယ်လက်တွေ့ကိုမျိုးကိုရကိုရွာကိုဘာမှသိပြီးအကျိုးပြုနိုင်မယ်မဟုတ်ဘူးဆိုပြီးယုံကြည်လို့လည်းဖြစ်နိုင်ပါတယ်တကယ်လို့အမတ်တရားလွှတ်တော်ထဲသွားပြီးသမရရွေးချယ်ယုံမဲပေးယုံဥပဒေပြည်ယုံတသက်မကပဲကိုမဲဆန္ဒနေမီတွေကပြည်သူတွေရဲ့လူလားချက်တွေကိုအမြဲတမ်းကူညီဆောင်ရွက်ပေးနေမယ်ဆိုရင်အမတ်တူးချင်းပေါ်ပို့ပြီးယုံကြည်ကိုးစားစေဖြစ်ပေါ်စေပြီးရွေးကောက်ပွဲတိုင်းမှာတက်တက်ကြွကြွမဲပေးလာကြမှာဖြစ်ပါတယ
်အခုရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးသမားတွေနဲ့ပြည်သူတွေဝေလဲဝေဖန်စိုးရိမ်မှုလည်းဖြစ်ပေါ်နေတာကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ပါပြည်သူလူထုကြီးဟာစစ်ဘုတ်ချုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေလက်အောက်မှာမနေချင်တော့လို့2015ခုနှစ်ရွေးကောက်ပွဲတုန်းကဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုမဲအပြတ်သက်ပေးခဲ့လို့ NLD ပါတီအပြတ်အသက်အနိုင်ရခဲ့တာပါအခုရွေးကောက်ပွဲလုပ်တဲ့73နေရာမှာ2015ခုနှစ်တုန်းက NLD ပါတီဟာ17နေရာအနိုင်ရခဲ့ပါတယ်အခုကြားပြတ်ရွေးကောက်ပွဲမှာတော့9နေရာပဲနိုင်တာမို့အရင်နိုင်ထားသီးသား4နေရာတောင်ဆုံးရှုံးသွားတာတွေ့ရပါတယ်မဲဆန္ဒနဲ့နည်းနည်းလေးမှုရာဂိုင်းနှုံးနဲ့တွက်ချက်ပြတာမတင့်တော့ပေမဲ့ဆုံးရှုံးမှုကြီးမားတယ်ဆိုတာကိုတော့ NLD ထိပ်ပိုင်းခေါင်းဆောင်တွေလည်းဝေခံကြပါတယ်ဒီအခြေအနေအတိုင်းသာသွားမယ်ဆိုရင် NLD ဟာနောက်နှစ်နှစ်ကြာရင်ကျင်းပမယ့်2020ပြည့်ရွေးကောက်ပွဲမှာ2015လုံးကလိုအပြတ်အသတ်အနိုင်ရပါမလားဆိုပြီးစိုးရိမ်နေတာပါအဲ့ဒီအချိန်က NLD ဟာတီထောင်စုအဆင့်လွှတ်တော်နှစ်ရက်အတွက်မဲဆန္ဒနဲ့491နေရာမှာနေရာပေါင်း390ရာဂိုင်နှုံးအဖြစ်89ရာဂိုင်နှုံးကျော်နိုင်ပြီးလွတ်တော်တွေရောက်သွားတာပါလွတ်တော်တွေရောက်သွားတော့တက်မတော်သားအမှတ်25ရာဂိုင်နှုံးရှိနေနှင်ပြီးသားတော့ NLD အမှတ်60ရာဂိုင်နှုံးဆွန်းဆွန်းရှိသေးတာမို့ကိုတပါတီတဲ့သဘောနဲ့တမရရွေးနိုင်အစိုးရဖွင့်နိုင်ခဲ့တာပါနှစ်ပေါင်း90ကျော်အာနာချုပ်ကင်ထားတဲ့စစ်ဘုတ်ချုပ်တွေစစ်ဘုတ်ချုပ်ဟောင်းတွေလက်ထဲကနေတမိုင်းဝင်အာနာလွှဲပြောင်းရယူနိုင်ခဲ့တာပါ အခြားတစ်ဖက်မှာတော့ပြည်ခိုင်ဖြူပါတီဟာလက်ရှိ73နေရာမှာ2015ခုနှစ်တုန်းကတနေရာမှာအနိုင်မရပဲရှိနေရကနေအခု3နေရာအနိုင်ရလာပါတယ်2015တုန်းကပြည်ခိုင်ဖြူပါတီဟာပါတီတွင်းကြီးမားတဲ့အကွဲအပြဲပြည်သူတွေရဲ့အပြောင်းလဲလူလာမှုစတာတွေကြောင့်ပြည်ထောင်စုအဆင့်လွတ်တော်မှာ 8.3% ခန့်နှုန်းပဲရပြီးအရှုံးကြီးရှုံးခဲ့ရတာပါတကယ်လို့များ2020ပြည့်ရောက်တဲ့အထိ NLD ဟာ2015တုန်းကလောက်လူကြိုက်မများတော့ဘူးဆိုရင်အကွဲအပြဲမရှိပြင်ဆင်မှုရှိနေညင်ပြီးဖြစ်တဲ့ပြည်ခိုင်ဖြူပါတီဟာ2015ခုနှစ်တုန်းကထက်အမတ်နေရာပိုပြီးများနိုင်ချေရှိပြီးနောက်တစ်ချိန် NLD အစိုးရဖြစ်လာမယ့်အရေးချင်းချောက်ကောင်းချင်းချောက်လာနိုင်ပါတယ်။အဲ့ဒီလိုသာဖြစ်ခဲ့ရင်အရေးခင်ဟောင်းကိုပြန်သွားခြင်းပဲလို့စိုးရိမ်သူတွေကစိုးရိမ်နေကြပါတယ်
။ဒါတွေနဲ့ပတ်သက်ရင်အဓိကပြဿနာကတော့2008ဖွဲ့စည်းပုံအရလွတ်တော်တွေကတပ်မတော်သားအမတ်25ရာခိုင်နှုန်းဟာတမရရွေးချယ်ပွဲမှာမဲပေးခွင့်ရနေခြင်းပါ။ဒါကြောင့် NLD ဟာဖွဲ့စည်းပုံပြင်ရေးကြိုးစားတာတိုင်းပြည်တည်ဆောက်ရေးအောင်မြင်အောင်လုပ်ပြပြီးပြည်သူတွေရဲ့ထောက်ခံမှုရအောင်လုပ်တာတိုင်းသားတွေနဲ့မဟာမိတ်ဖွဲ့တာစတာတွေအများကြီးလုပ်ဖို့လိုနေပါတယ်။ဒါအပြင်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုသွားပါမယ်လို့ကတိကဝတ်ပြုထားကြတဲ့တပ်မတော်နဲ့ပြည်ခံမျိုးပါတီဘက်ကလည်းဖွဲ့စည်းပုံတွေကဒီမိုကရေစီမကျတဲ့အခွင့်အရေးတွေကိုမမျှော်မှန်းပဲဖွဲ့စည်းပုံပြင်ရေးကိုအားပေးပြီးရွေးကောက်ပွဲတွေမှာရိုးရိုးသားသားမြတ်မြတ်တတ်တတ်ရင်ဆိုင်ရှင်ပြိုင်ဖြစ်မှာကြောင့်ပြပြလိုက်ရပါတယ်။